ဇူလိုင်လ၁ရက်နေ့တုန်းတိုင်းမဂ္ဂဇင်းပါဆောင်းမကိုကန့်ကွက်တဲ့တန်ဃာရုဆန္ဒပြပွဲကြောင်းရင်းထဲကခန်းစားချက်တွေအထိုက်လျောက်ရော့ပါသွားလိမ့်မယ်လို့ရွှေဝါရောင်တန်ဃာတစ်ပါးကမိန့်ပါတယ်။တန်ဃာတို့အပါ1500လောက်ဟာကြောက်တရားရဲစခန်းရဲ့ခွင့်ပြုမိန့်နဲ့မြို့တော်ခမ်းမရှိမှာစုယုံပြီးတော့ဒီကနေ့ထုတ်ဖော်ဆန္ဒပြခဲ့ကြတာပါ။အခုလိုဆန္ဒထုတ်ဖော်တဲ့တန်ဃာတော်တွေရှိနေချိန်မှာပဲတစ်ဖက်မှာလည်းတချို့ဖုန်းတော်ကြီးတွေကဒီကိစ္စကိုကြေကြေပြန့်ပြန့်ဖြစ်ဖို့လိုမယ်မထင်ဘူးဆိုပြီးတော့လည်းရှုမြင်နေကြလို့တွေ့ရပါတယ်။ဒီသတင်းအပြည့်စုံကိုတော့ဆန္ဒထုတ်ဖော်ပွဲကိုစောင့်ကြည့်ခဲ့တဲ့ VOE သတင်းတော်ကိုအောင်ရဲမောင်မောင်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဗုဒ္ဓဘာသာရဲ့ကျမ်းစာတော်ဆမျက်နှာဆိုပြီးတော့ဇွန်လ1ရက်နေ့ထုတ်တိုင်းမဂ္ဂဇင်းကြီးမှာဖော်ပြခဲ့တဲ့မျက်နှာဖုံးဆောင်းပါးကိုဒီကနေ့မှပဲမြန်မာနိုင်ငံအတွင်းကထေရဝါဒကွန်ရက်ကကန့်ကွက်လိုက်တာပါ။တစ်ချိန်တည်းမှာပဲတိုင်းမဂ္ဂဇင်းကိုကန့်ကွက်ခဲ့တယ်လို့ဒီမဂ္ဂဇင်းကိုပြည်တွင်းမှာဖြန့်ချိခွင့်ပိတ်လိုက်တဲ့နိုင်ငံတော်သမ္မတရုံးရဲ့အမိန့်ကိုလည်းထောက်ခံကြိုဆိုတယ်ဆိုပြီးတော့လည်းထောက်ခံဆန္ဒပြပွဲတစ်ခုကိုလည်းကျင်းပခဲ့တာပါ။ဒီနေ့ဇွန်လ30ရက်နေ့မှာပြုလုပ်ခဲ့တဲ့ဆန္ဒထုတ်ဖော်ပွဲဟာကျော်ရတာမျိုးနဲ့ရက်စကန်ရဲ့ခွင့်ပြုမိန့်နဲ့ဆန္ဒထုတ်ဖော်ခွင့်ရခဲ့တာဖြစ်ပြီးတော့တော်ယုံတန်ယုံဆန္ဒထုတ်ဖော်ခွင့်တွေနဲ့ပတ်သက်ရင်ပြည်တွင်းမှာလွယ်လွယ်နဲ့ရလိမ့်မရှိပဲအခုဒီဆန္ဒထုတ်ဖော်မှုရခဲ့တဲ့အပေါ်မှာနိုင်ငံတကြွလှုပ်ရှားသူအများစုကတော့အားအသင့်မိတယ်ဆိုပြီးတော့လည်းပြောလာကြတာပါ။ရဟန်းတန်ကတော့အပါ1500ကျော်လောက်ဟာဒီကနေ့မွန်းလွဲပိုင်းမှာပဲစုလိဖျားလန်းကမြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်မှုတွေပြုလုပ်ခဲ့တာလို့လည်းဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်ခဲ့တဲ့ဆရာတော်တစ်ပါးဖြစ်တဲ့မကွေးဆရာတော်ကြီးဥပမောခကအခုလိုမိန့်ပါတယ်
။ဟုတ်တယ်ဘုန်းကြီးတို့ဒီနေ့ဥိရသူကိုဗုဒ္ဓဘာသာရေးကျမ်းစာမျက်နှာဖူးပြီးတော့ဘုရားတရားမိကဝိညာဉ်တိုင်းမကပင်ကနေပြီးတော့ထုတ်ဖော်ခြင်းအပေါ်ဘုန်းကြီးတို့ကတိုင်းမကပင်ကိုကန့်ကွက်ခြင်းအဲဒီတိုင်းမကပင်ကိုပဲသမတကြီးကလည်းကန့်ကွက်ထားလို့မလို့သမတကြီးကန့်ကွက်ခြင်းအပေါ်မှာလည်းဘုန်းကြီးတို့ကကျူဖူပဲဂုံပြူပဲဖူးပြီးတော့ဒီနေ့မြို့တော်ခမ်းမနဲ့မဟာဗန္ဓုလပန်းချံရှေ့မှာအင်အား1500ခန့်လောက်ဖြင့်ဘုန်းကြီးတို့ရဲ့စန္ဒထုတ်ဖော်ပွဲလေးဟုတ်ဖြစ်ပါတယ်
။ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးဆောင်ပြီးတော့မြန်မာနိုင်ငံအတွင်းမှာဖွဲ့စည်းထားတဲ့အရေးပေါ်ကာလစီမံခန့်ခွဲမှုဘူကော်မတီကနေတိုင်းမဂ္ဂဇင်းပါဆောင်းပါးကိုပြည်တွင်းမှာဖြန့်ဝေခွင့်နဲ့ဖြန့်ချိခွင့်တွေမလုပ်ဖို့တားမြစ်ခဲ့တာပါ။မြန်မာတန်ဃာတော်တစ်ပါးဖြစ်တဲ့ဥဝီရသူရဲ့ပုံကိုမျက်နှာဖုံးပေါ်ပြခဲ့တဲ့ The Face of Buddhist Jera ဆောင်းပါးကြောင့်ဗုဒ္ဓဘာသာကိုအထင်မြင်လွှဲမစေပြီးတော့ဘာသာစုံအကြအပြန်အလှန်ယုံကြည်မှုတည်ဆောက်နေတာကိုထိခိုက်စေတယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပိတ်ပင်ခဲ့တာလို့လည်းမြန်မာအနာမဏ္ဍာရီကဆိုပါတယ်။ဒီတိုင်းမဂ္ဂဇင်းဟာမျက်နှာဖုံးမှာဖော်ပြထားတဲ့ဆရာတော်ဦးရတူတပါးတည်းကိုဆွဆွဲတာနေမကဘဲနဲ့မြန်မာနိုင်ငံအတွင်းကယဟန်တန်ကအများစုကိုထိပါတာကြောင့်နောက်ပိုင်းမှာတရားစွဲဖို့အထိပြင်ဆင်ဆောင်ရွက်မှုတွေလည်းရှိနေတယ်ဆိုပြီးတော့လည်းဥပမောခန်ကမိန့်ခဲ့ပါတယ
်။အဲဘုံဘုံတို့ကဦးရတာသူကိုတိုက်တွန်းပါတယ်တိုင်းမဂ္ဂဇင်းကိုတရားစွဲဖို့ကိုတိုင်းတောင်းဆိုတဲ့အခါမှာဦးရတာသူကတရားစွဲလို့မှုမရှိဘူးလို့ပြောတော့ဘုန်းကြီးတို့ရှေ့ဖက်လှုပ်ဖို့ဆိုတာကတော့အဲနောက်ထပ်ကိစ္စလေးတွေသူတို့နဲ့နှိပ်ပြီးတော့မှလှုပ်တဲ့မလှုပ်တဲ့တိုင်းမဂ္ဂဇင်းကနေပြီးတော့ဘုန်းကြီးတို့အပေါ်မှာတောင်းပန်လာမယ်ဆိုလို့ရှိလို့ရှိရင်တော့ဒါကတရားဖွဲ့ဖို့ကလုံးဝမလုပ်ဖြစ်တော့ဘူးလို့တတ်မှတ်လို့ရတယ်တရားဘုန်းကြီးတို့အပေါ်မှာတောင်းပန်မှုမရှိဘူးဆိုလို့ရှိလို့ရှိရင်တော့ဥိရသူတို့နဲ့တခြားတခြားသောအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့လှုပ်တင်လှုပ်တိုက်တာကိုတော့လှုပ်ဖို့ရည်ရွယ်ချက်ရှိပါတယ
်ဒီလ28ရက်နေ့တုန်းကကျင်းပခဲ့တဲ့တန်ခါညီလာခံကနေတိုင်းမဂ္ဂဇင်းကိုတညီတညွတ်ထဲကန့်ကွက်ခဲ့ပါသေးတယ်အဲ့ဒီပွဲကိုတက်ရောက်ခဲ့တဲ့တေရကူဆရာတော်အရှင်ညာနေတရကလည်းစောင်းမမှာရေးသားခဲ့တဲ့အချက်ကိုအင်္ဂလိပ်မူရင်းလို့ဖတ်ပြီးတော့ဘာသာပြန်မိန်ကြားခဲ့ပြီးတဲ့နောက်တဟရန်တိုက်ပေးတာမြှောက်ပေးတာစော်ကားထားတာစသည်အဖြစ်လည်းမိန်ခဲ့ပါတယ်။တန်ဃာဒုအနေနဲ့ဒီလိုရေးသားမှုတွေပေါ်မှာဒေါသနဲ့မတုံ့ပြန်ကြဘူးသီးခန့်ခွင့်လွှတ်စေတဲ့တုံ့ပြန်ကြဖို့ကိုလည်းမိန်မာခဲ့ပါတယ်။တေရကူဆရာတော်ကြီးမိန်ကြားခဲ့တယ်လို့ပဲယဟန်တန်ဃာတွေအနေနဲ့မြစ်တာတရားရှစ်ထားပြီးဆန္ဒထုတ်ဖော်တဲ့လို့ရမျိုးတွေမလုံဆောင်မှုနဲ့အခုလိုလို့ရမျိုးတွေနဲ့ဆန္ဒထုတ်ဖော်လိုက်တဲ့အတွက်တန်ဃာတွေထဲမှာဖြစ်နေတဲ့ခံစားချက်ကိုအနေငယ်ရော့ပါသွားလိမ့်မယ်လို့ထင်မြင်တဲ့အကြောင်းကိုလည်းရွှေဝါရောင်လှူရှားမှုတို့ကဥဆောင်ခဲ့တဲ့ဆရာတော်ဥပန္နဝန်သားကမိန်ပါတယ်
အဲ့ဒါတော့တကယ်ကိုပဲဆရာတော်ကြီးကတူတာတမတ်ကြကြပြောတာပေါ့နော်ဦးဇင်းတို့တွေကအခုတကယ်တမ်းပြောရမယ်ဆိုရင်တော့ဒီစိတ်ဟိုရဟန်းတော်တွေကတူတာဒေါသမောဟလောဘဆိုတဲ့မိသုံးမျိုးငြိမ်းသက်တဲ့ပုံစံတွေဖြစ်နေတယ်အဲ့တော့ဖြစ်နေတယ်ဆိုတော့ဒီနေရာတွေအားလုံးကတူတာတုံးနဲ့ရိုက်လဲခံပေါ့နော်ခံဒီတရားနဲ့ပဲတွားရမှာလေအဲဆရာတော်ကြီးပြောကြချက်ကတော့တကယ်ကိုပဲဒါထေရဝါဒမူရနဲ့ကပ်နေတာပေါ့
အခုလိုတန်ဃာတော်တွေအနေနဲ့ဆန္ဒထုတ်ဖော်ဖို့ဖြစ်လာတာဟာအစွန်းရောက်တကားရရဲ့တိုက်တွန်းမှုကြောင့်ဖြစ်နိုင်တယ်လို့လည်းဥပ္ပန္နဝင်သားကပြည့်စွက်မိန်ကြပါသေးတယ်
။တန်ဃာတွေတော်တော်များများဒီဘာသာရေးအစွန်းရောက်တဲ့တကားရရဲ့ရှောက်ထားချက်တွေကြလည်းတော့ပါမှာပေါ့နော်
။ဇွန်လ8ရက်တိုင်းမဂ္ဂဇင်းကိုတော့နိုင်ငံတော်သမ္မတရုံးကလည်းကန့်ကွက်မှုတွေလှုပ်ထားပြီးတော့ဇွန်လ29ရက်နေ့တုန်းကလည်းသာသနာ့ဝင်ကြီးဌာနကဒီဆောင်းပါးဖော်ပြမှုကိုတရားဝင်ကန့်ကွက်ကြောင်းလည်းပြောခဲ့တာပါခင်ဗျာ။